တရုတ်ပြည်ကိုသွားတဲ့လေးမြန်ကြီးပေါ်တက်သွားတဲ့ခေါင်းဆောင်ကြီးကိုလိုက်ပါပို့ဆောင်တဲ့သူတွေကလက်ပြနှုတ်ဆက်နေကြပါတယ်။နောက်ဆုံးတော့ခေါင်းဆောင်ကြီးတယောက်ဖိတ်ကြားခံရပါပြီ။ခေါင်းဆောင်ကြီးကတက်ချုပ်ရာထူးစရကတည်းကတရုတ်ပစ္စည်းတွေမကောင်းဘူးဆိုပြီးတော့တပိတ်မှောက်ခဲ့တာပါ။တက်ချုပ်မဖြစ်ခင်တုန်းကမီးပြက်ရင်ထုံးဖို့ဆိုပြီးတော့တရုတ်ကလာတဲ့မီးအိမ်ဝယ်လာခဲ့တာမှတရက်နှစ်ရက်နဲ့ပြတ်သွားလို့စိတ်နာထားတာပါ။ဒီတော့တရုတ်ပစ္စည်းတွေဝယ်ရမယ်အစားရုရှားပစ္စည်းတွေကိုဝယ်ရုရှားနဲ့ဆက်ဆံရေးတိဆောက်ရုရှားကပေးထားတဲ့ဘာဘွဲတွေမှမသိတဲ့ဘွဲတွေစုတစိတ်တွေတော်တော်များများတောင်ပိုင်ဆိုင်နေပါပြီ။တရုတ်ကလည်းသူ့ပစ္စည်းတွေမဝယ်ပဲခြေတဲ့အတွက်ခက်ခင်းခင်းနေလာခဲ့တာပါ။တရုတ်ကကြားဖြတ်ငွေလိမ်ခိုင်းတွေဖမ်းပေးဆိုတော့လေဒါတို့တိုင်းတို့ပြည်တို့မြန်မာပြည်ဆိုပြီးတော့ခက်ကင်းကင်းပဲနေခဲ့တာပါအဲ့ဒါနဲ့မင်းတို့မဖမ်းရင်ဖမ်းပေးတဲ့သူနဲ့ဖမ်းမှာနော်ဆိုတော့လေခက်ကင်းကင်းပါပဲဒီလိုနဲ့ရှမ်းမြောက်ကတော်လန်ရေးအဖွဲ့တွေဟာကြားဖြတ်ဖမ်းစစ်ဆင်ရေးကြီးကနေတက်ဆက်ခန်းတွေမြို့တွေစသိမ်းတဲ့အခါမှာတော့အသေးအတန်ခုခံရပါတော့တယ်ငါတို့တပ်မတော်ကြီးဟာအစင်လာကြီးမားတဲ့ဤပညာမြင့်မားတဲ့မင်းတို့ဘယ်တော့မှတိုက်လို့ရမှာမဟုတ်ဘူးလို့ပြောလိုက်ရင်စက်ခန်းတစ်ခုပါသွားလိုက်မင်းတို့သဘုံတွေပါမွှားလေးတွေပါကွာလို့ပြောရင်နယ်စပ်ဂိတ်တစ်ခုပါသွားလိုက်နဲ့စဉ်းစားစရာဖြစ်လာပါတော့တယ်မျိုးတမျိုးပါသွားလိုက်ပြီဆိုရင်ဒီကောင်နေမှာအရင်ကအင်အားဘလောက်မှရှိတာမဟုတ်ဘူးတရုတ်ကျေးစားစစ်သားတွေပါလို့ငါတို့ရှုံးရတာစခန်းတစ်ခုပါသွားလိုက်ပြီဆိုရင်ဒရုန်းတွေနဲ့ကျဲနေလို့ငါတို့စုပ်ပေးလိုက်ရတာဒီကောင်နေနီးပညာနဲ့ဒရုန်းမလုတက်လောက်ဘူးတရုတ်ဒရုန်းပညာရှင်တွေကူတိုက်ပေးနေပါတယ်ဗျို့ဆိုပြီးတော့အော်ကြမျိုးတမျိုးတိမ့်လိုက်ပြန်ပြီဆိုရင်ဒီကောင်နေစစ်ရေးနီးဗျူဟာတွေတိတာမဟုတ်ဘူးတရုတ်ကစစ်ဗျူဟာတွေဆွဲပေးလို့မျိုးတွေပါသွားရတာဆိုပြီးတော့ပောက်ကွဲလိုက်လက်နက်စယုံတွေကိုတရုတ်ကစောက်ပေးနေပါတယ်ဆိုတဲ့အခါဆိုတရုတ်နီးပညာနဲ့ဒုံးမြန်တွေကိုအစင်မြင့်ထားတယ်ဆိုပြီးတော့ကြင်ညာတဲ့အခါကြင်ညာနဲ့နောက်ဆုံးကောက်ချက်ချတာကတော့တရုတ်ကကျူးကျော်နေပြီဆိုတာပါပဲအဲဒီမှာပြည်ပကျူးကျော်စစ်ဖြစ်ပြီးဆိုပြီးတော့လမ်းနေမှာမြန်မာအလံနေတင်းတက်မတော်ထောက်ခံသူတွေဟာတရုတ်တန်ယုံရှိမှဆန္ဒတွေပြတက်ချစ်သူတွေနဲ့အမျိုးသားရေးသမားတွေကြားမှာတရုတ်ဆန့်ကျင်ရေးစိတ်တွေအပြည့်နဲ့လှုပ်ရှားနေပါတော့တယ်တရုတ်ကလည်းတရုတ်မြန်မာပေါက်ဖော်ဆက်ဆံရေးကိုပြက်ပြားအောင်ဘလို့ကြိုးပမ်းအားထုတ်ခြင်းမှာအောင်မြင်နိုင်မည်မဟုတ်ကြောင်းငါတို့တွေတိတ်ချစ်ကြတဲ့ဆက်ဆံရေးရှိတဲ့အကြောင်းတရုတ်နိုင်ငံဟာသူများပြည်တွင်းရေးကိုဘယ်တော့မှဆွတ်ဖက်မှာမဟုတ်ဘူးဆိုတဲ့အကြောင်းပြောပြီးတော့တက်ချုပ်ကြီးကိုယာရုကဆင်းခိုင်းပါတော့တယ်အဲ့ဒီလိုဖြစ်နေရာကနေမြမအရေးတရုတ်ပညာရှင်တွေတိုင်ပင်ဆွေးနွေးကြတဲ့အခါမှာတော့ငါတို့တွေထိုင်ဝမ်ကိုဝင်သိမ်းရင်တရုတ်ကမ်းရိုးတန်းတစ်လျှောက်ပိတ်ဆို့ခံရနိုင်တဲ့အဲ့ဒီလိုအပိတ်ခံရပြီဆိုရင်ရေနံလိုကုန်ပစ္စည်းတွေကိုအနောက်ဘက်ကပတ်သက်ဖို့မြန်မာပြည်မှာလမ်းပွင့်ဖို့လိုတဲ့အခုလိုမြန်မာမှာချနေလို့မဖြစ်ဘူးညူဂျီတာနိုင်သွားခဲ့ပြီဆိုရင်ငါတို့တွေနောက်ပေါက်ပွင့်မှာမဟုတ်ဘူးနောက်ပြီးတော့အဖွဲ့စုံနဲ့ဆွေးနွေးမဲ့အစားတပ်ဖွဲ့တန်းနဲ့ပဲဆွေးနွေးမယ်ဆိုပြီးတော့အိမ်နီးချင်းနိုင်ငံရဲ့တည်ငြိမ်ရေးကိုတရုတ်ကအမြဲရှေးရှုပါတယ်တွေဖြစ်အဲ့ဒီနောက်မှာဟက်ကောင်တွေတော်ကြတော့ဆိုပြီးတော့တော်လန်ရေးသမားတွေပဲလှမ်းအောင်တော်လိုင်းသမားတွေဘက်ကလည်းစစ်တိုက်နေတာဘောလုံးပွဲကစားနေတာမဟုတ်ဘူးပထမပိုင်းဒုတိယပိုင်းခွဲပြီးတော့မတိုက်နိုင်ဘူးဆိုပြီးတော့ဆက်ချအဲ့ဒါနဲ့တရုတ်ကအဲ့လိုသာဆက်ချနေရင်နွန်ကျိုးအောင်ငါဆုံးမမှာနော်ဆိုပြီးတော့အော်သာသီးတွေလာရောက်ဒါပေမဲ့ဒီဘက်ကလည်းဆက်ချတရုတ်ကပြောလို့မရရင်မင်းတို့ကိုအနီးကစောင့်ကြည့်နေမှာနော်ဆိုပြီးတော့ပြောဒါပေမဲ့လည်းဆက်ချအဲ့ဒီမှာတရုတ်ကမင်းတို့တွေဘယ်ရောက်ရောက်ဝင်ဟင်ကနေကြည့်နေမှာနော်ဆိုပြီးတော့ဆက်ပြောဒါပေမဲ့တော်လိုင်းသမားတွေကဆက်ချဟိုကောင်နေတနာပါတယ်တိမ့်ထားတဲ့မြို့တွေကိုပြန်ပေးလိုက်ပါဆိုပြီးတရုတ်ကဆက်ပြောချွေးနဲ့သွေးနဲ့ရင်းပြီးတော့တိမ့်ထားတာဘာလို့ပြန်ပေးရမှာလဲဆိုမပေးအဲ့ဒီလိုဖြစ်နေချင်းမှာခုနကကိုအသုံးမကျလို့ရှုံတိုင်းတရုတ်ကကျူးကျော်နေတာဆိုပြောပြောနေတဲ့တပ်မတော်ကြီးကလည်းတရုတ်ကျူးကျော်နေတာမဟုတ်ဘူးအမေရိကန်ကျူးကျော်နေတာပါဗျာဒေါ်လာရေးသမားတွေကိုအမေရိကန်ကတစ်နှစ်ကိုဒေါ်လာ1200ထောက်ပံ့နေပါတယ်ဆိုပြီးတော့တရုတ်ကိုငိုးယိုပြီးတိုင်ပါတော့တယ်ခုနကတရုတ်စာဆိုရင်ခောက်ဆွဲကြော်တော့မစားတော့ဘူးဆိုတဲ့တရုတ်ဆန့်ကျင်ရေးလှုပ်ရှားနေတဲ့မျိုးချစ်တွေလည်းခောက်ဆွဲကြော်ပြန်စားကြမယ်ဟေးဆိုပြီးတော့ပြောတဲ့သူကပြောတရုတ်ကခွင့်ပြုလိုက်ပြီးမကြခင်တပ်မတော်ကလောက်ကင်အထိပါပြန်သိမ်းတော့မှာဆိုတာတွေပါတွေပါဖြစ်တက်ကလည်းစစ်ကြောင်းကြီးတုံးကြောင်းနဲ့ရှမ်းမြောက်ကိုပြန်သိမ်းဖို့လုံနေပြီဆိုပြီးတော့လေတွေတိုက်နေရင်းနဲ့ထပ်အစော်ခံရလို့လောက်ကင်ရောက်မရောက်တော့မသိသေးပါဘူးပြင်ဦးလင်ကသူ့လူတွေတောင်ထွက်ပြေးနေရပါပြီဒီလိုနဲ့တော်လိုင်းရဲ့ဘက်ကတိုက်လိုက်တရုတ်ကအော်လိုက်ဩဇာတိရောင်းလိုက်နဲ့တက်နဲ့တရုတ်ဆွေမျိုးပေါက်ဖို့ညီကိုချစ်ချည်ရေးတွေအကောင်ထည်ပြန်ပေါ်လာပြီးတကလာနောက်ဆုံးမှနိုင်ငံတကာဘယ်ပွဲမှတက်ခွင့်မရတဲ့ခေါင်းဆောင်ကြီးကိုပွဲတက်ဖို့တရုတ်ကဖိတ်ကြားတာမို့ခေါင်းဆောင်ကြီးတယောက်တရုတ်ပြည်ကိုထွက်ခွာလာပါတော့တယ်တရုတ်ပြည်ရောက်တော့တရုတ်လူကြီးတွေနဲ့တွေ့တဲ့အချိန်မှာခေါင်းဆောင်ကြီးတယောက်အင်မတန်အရေးကြီးတဲ့စကားကိုပြောလိုက်ပါတော့တယ်အဲ့ဒါကတော့လျှက်စစ်ယထာအကျွေးနဲ့ရရင်လိုချင်ပါတယ်တဲ့